လာမယ့်အော်တိုဘာလ29ရက်နေ့ကနေ31ရက်နေ့ထိ KIO ဌာနချုပ်လိုင်ဇာမြို့မှာကျင်းပမယ့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံဟာလာမယ့်တနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရဲစဲရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်အရေးကြီးတဲ့ညီလာခံဖြစ်တယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောကြပါတယ်။အဲ့ဒီဆွေးနွေးပွဲကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းထားတဲ့ထိုင်းမြန်မာနယ်စပ်အခြေစိုက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တွေအပါအဝင်ကျန်တဲ့လက်နက်ကိုင်တပ်ဖွဲ့တွေတက်ရောက်ဆွေးနွေးကြလိမ့်မယ်လို့သိရပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့သဘောထားနဲ့အစိုးရပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့သဘောထားနှစ်ဖက်တူညီလာနိုင်ဖို့အတွက်လိုင်ဇာတိုင်းရင်းသားဖွဲ့တွေရဲ့ညီလာခံကနေရလက်အဖြစ်တခုထွက်လာနိုင်မယ်လို့လည်းညွှန်မှန်းထားကြပါတယ်။ဒီလိုင်ဇာဆွေးနွေးပွဲဟာတမိုင်းဝင်တဲ့ဆွေးနွေးပွဲတခုဖြစ်လာမှာပါလို့ UNFC အထွေထွေတွေးရင်မူဥက္ကံဥက္ကာကပြောပါတယ
် USC အဖွဲ့ဝင်ရော USC မဟုတ်တဲ့အဖွဲ့ဝင်တွေရောကျွန်တော်တွက်တယ်အားလုံး18ဖွဲ့လောက်တက်နိုင်တယ်ပမိုင်းမှတ်တိုင်တစ်ခုလည်းဖြစ်နိုင်တယ်ဒီမှာလက်နက်ကင်ဒေါ်လာရဲ့ဖွဲ့စည်းတွေကသူမြင့်ချက်တွေရပုံဖောက်ကင်မိပြီဆိုရင်ဒီချက်တွေပေါ်မှာပဲတစ်ဖက်အနေထားလုပ်ပြီးတော့တမတော်တို့လွတ်တော်တို့အစိုးရတို့အားလုံးပူးပေါင်းတဲ့အဘက်တစ်ဖက်ပေါ့အဲ့ဒီဘက်ကိုကျွန်တော်တို့ကစကားပြောရမှာပြောလို့ဟိုတစ်ဖက်ကလည်းဗောဓာကြီးတယ်နားလည်မှုရှိတယ်ဟာကလည်းဒီအနာဂတ်တိုင်းပြည်ရဲ့အခြေအနေကိုကောင်းစေကြတယ်ဆိုတော့ကျွန်တော်တို့ပြည်လည်းမှုရမယ်လို့တော့မျှော်လင့်တာပေါ့လက်တွေ့စပွဲပေါ်မှာသဘောတူရမယ့်ဟာကတော့ကျွန်တော်တို့တပ်ပတစ်ခုပြည်စုရေးဆွဲရမယ်လို့တော့ကျွန်တော်ယူဆတယ်ခင်ဗ
ျ KIO နဲ့အစိုးရပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့တို့ကချင်ပြည်နယ်မြကြီးနားမြို့မှာဒီလာဇမ်းပိုင်းကတွေ့ဆုံဆွေးနွေးရမှာသဘောတူညီချက်ခုနှစ်ချက်ရခဲ့ပါတယ်အဲ့ဒီလိုသဘောတူခဲ့ပေမဲ့ KIO အဖွဲ့နဲ့အစိုးရတို့ဟာပြီးခဲ့တဲ့ဆွေးနွေးပွဲတုန်းကအပြစ်ခတ်ရက်စက်ရေးသဘောတူညီချက်ကိုလက်မှတ်မထိုးနိုင်ခဲ့ပါဘူး။နိုင်ငံရေးဆွေးနွေးပွဲသာဖြစ်ခဲ့ရင်အပြစ်ခတ်ရက်စက်ရေးဟာအဆင်ပြေလာမယ်လို့ KNU အဖွဲ့ကအရင်ကတည်းကပြောထားမှုပါပဲ။အစိုးရဘက်ကလည်းတနိုင်ငံလုံးအပြစ်ခတ်ရက်စက်ရေးလက်မှတ်ရေးထိုးပွဲကနေနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာမယ်လို့ပြောထားပါဗျ။ဒါကြောင့်လိုင်ဇာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံဟာအစိုးရနဲ့တိုင်းရင်းသားအဖွဲ့တွေအားလုံးမျှော်လင့်ထားတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်လာဖို့အကြိုဆွေးနွေးပွဲလို့လည်းပြောကြပါဗျ။မပြည့်တဲ့ပါတီအထွေထွေတွင်းရင်မှုနိုင်ဟန်တာကလည်းအလားတူအမြင်ရှိပါတယ
်ပြလာတဲ့သဘောထားနဲ့အစိုးရနဲ့ပြန်နေညှိနှိုင်းမယ်အဲ့ဒါကတော့အရေးကြီးတယ်လို့ပြောလို့ရတော့ပေါ့ဒါကဆုံးဖြတ်ပေးနိုင်တဲ့ကိစ္စအဓိကအဖြစ်ကတော့ဒီအစိုးရဘက်ကဒီနေ့ကြီးညာထားတဲ့တတိလုံးပြစ်ခတ်ရစရေးပြန်လည်လက်မှတ်ထိုးဖို့ဖွဲ့ပေါင်းစုံကနေပြီးတော့မှတတိလုံးပြစ်ခတ်ရစရေးလက်မှတ်ထိုးပြီးရင်ဟိုသဘောတော့ပေါ့ဗျာနိုင်ငံရေးဆွေးနွေးပွဲကိုတက်နိုင်ဖို့အဲ့ဒီကိစ္စပါအပြစ်ခတ်ရစရေးကလည်းဒါနိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အတွက်ဒါအခြေခံအရေးကြီးတဲ့အပိုင်းဖြစ်တယ်အဲ့မှာငါရေးဆွေးနွေးတဲ့နေရာမှာလည်းတကယ်ထိရောက်တဲ့သဘောထားတွေနဲ့အခြေခံတွေအခြေအနေထားတွေဖန်တီးပေးနိုင်ဖို့ဒါလည်းရည်ကြီးတယ်ဗျ။အရှင်းရှင်းလင်းလင်းတော့ဖြစ်လာလိမ့်မလို့တော့ယုံကြည်ပါတယ်
။လိုင်ဇာတိုင်းရင်းသားညီလာခံကနေပေါ်ထွက်လာမဲ့ဆွေးနွေးပွဲရလဒ်တွေဟာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကပြင်ဆင်ထားတဲ့အချက်တွေနဲ့ကန့်ညီမယ်ဆိုရင်တော့ရှေ့လာမဲ့ဆွေးနွေးပွဲတွေဟာချောမောတဲ့အဆင့်တွေအထိရောက်လာနိုင်မှာပါလို့ကချင်ငင်းချမ်းရေးအကျိုးတော်ဆောင်ဦးစန်းအောင်ကပြောပါတယ်။
တိုင်းတာပေါင်းဆောင်တခါရဲအဲ့ဒီစာတထိုင်တဲ့ဆုံးဖြတ်မဲ့ဟာအဲ့ဖြစ်နိုင်အားလုံးတပြိုင်တူးလက်မှတ်ရေးထိုးမဲ့ဟာဖြစ်တဲ့အတွက်ကြောင့်ဒီဆွေးနွေးဘက်ကအရေးကြီးပါတယ်အဓိကတော့ဒီစီရင်နဲ့ပတ်သက်တဲ့စပ်ပိုင်းဆိုင်ရာနဲ့ပတ်သက်တာဖြစ်ပါလိမ့်မယ်။ပြီးရင်နိုင်ငံရေးကိုဆက်ဆွေးနွေးမဲ့ဟာတွေပါတာဖြစ်ပါလိမ့်မယ်။ဒီဆွေးနွေးပွဲအလန်၃ရက်လောက်လုပ်မယ်ဆိုတော့တို့တော့လည်းအကျိအနေဖြစ်မဲ့သဘောရှိတယ်။နှကွားနဲ့လက်မရေးထူးမယ်ဆိုတော့တစ်ဖက်တစ်ဖက်ရှိတဲ့လူကလည်းဒီဥစ္စာကိုတို့သဘောပေါက်တဲ့အတိုင်းကောင်းမှမတင်ပြဆွေးနွေးပါလိမ့်မယ်။ပြီးရင်သဘောမပေါက်တဲ့လူကမင်းနဲ့မြန်တယ်နဲ့ဆွေးနွေးတာတင်ပြတာရှိပါလိမ့်မယ်။ဆွေးရရဲ့စီမံချက်ကိုအခြေခံပြီးမှတို့ကဆွေးနွေးကြမယ်သဘောလို့ကျွန်တော်ရပါဘူးလေအစိုးရရဲ့စီမံချက်နဲ့သူတို့ရဲ့စီမံချက်ကအများကြီးကွာဟချက်မရှိဘူးဆိုရင်တော့သူတို့အစိုးရနဲ့တင်းနာမှပြန်တွေ့တဲ့အချိန်မှာဒါကတော့အကုန်ပြေလည်သွားမှာ
KIO ဌာနချုပ်လိုင်ဇာမှာ၃ရက်ကြာမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ညီလာခံအပြီးတိုင်းရင်းသားခေါင်းဆောင်တွေဟာလာမဲ့နိုဝင်ဘာလပထမပတ်ထဲမှာကချင်ပြည်နယ်မြကြီးနားမြို့မှာပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့ပြည်ထောင်စုအဆင့်ငင်းကြီးဖော်ဆောင်မှုလုပ်ငန်းကော်မတီနဲ့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ